ရခိုင်ပြည်နယ်ထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်ဖို့နောက်အကူအညီလိုနေသူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့ဥရောပသမ္မဂကမြန်မာအစိုးရကိုဒီကနေ့တောင်းဆိုလိုက်ပါတယ်။အကြမ်းဖက်မှုတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကအင်အားအလွန်ကျွံသုံးကင်တွယ်မှုပေါ်အထူးစိုးရင်ကြောင်းလည်းပြောပါတယ်။မြန်မာဘက်ကအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုလူတွေသိမ်းနှက်ချီထွက်ပြေးလာတဲ့ကိစ္စကလက်သင့်ခံနိုင်စရာမရှိဘူးလို့လည်းပြောပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြမှာပါရှင်။
ရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရပ်ဖို့အကူအညီလိုအပ်နေသူတွေအားလုံးကိုလူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေချက်ချင်းပေးဖို့ဥရောပသမ္မဂကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ဥရောပသမ္မဂရဲ့နိုင်ငံခြားရေးရာမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဟီရီနီကဒီကနေ့ဥရောပလွှတ်တော်မှာအခုလိုပြောဆိုလိုက်ပါတယ်
။ First immediate priority: end the tensions, the violence.De-escalate. Violence must stop immediately.
ပထမဆုံးအရေးတကြီးလုပ်ရမှာကအကြမ်းဖက်မှုတွေတင်းမာမှုတွေကိုအဆုံးသတ်ဖို့ပါ။အကြမ်းဖက်မှုတွေချက်ချင်းရပ်ရပါမယ်။လူခွင့်ရေးကိုအားလုံးကလေးစားလိုက်နာရမှာပါ။လက်နက်မဲ့အရက်သားတွေအပေါ်အကြမ်းဖက်မှုတွေကနေကင်းလို့ရတဲ့အတွက်ကတော့လုံခြုံရေးတပ်ဖွဲ့တွေမှာအထူးပဲတာဝန်ရှိတာဝန်ယူရမှာဖြစ်ပါတယ်။ဒုတိယချက်အနေနဲ့ကတော့လိုအပ်နေသူတွေကိုအားလုံးကိုလူသားချင်းစာနာမှုအထောက်အကူတွေအရေးပေါ်ပေးရဖို့ဖြစ်ပါတယ်။
ERSA အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုဥရောပသမ္မဂဘက်ကရှုတ်ချတဲ့အကြောင်းဒီလူတွေကိုဥပဒေအတိုင်းဆောင်ရွက်ရမယ်လို့လည်းအတိအလင်းပြောပါတယ်။ဒါပေမဲ့ဒေသတွင်းအကြမ်းဖက်မှုတွေကိုကင်တွယ်တဲ့နေရာမှာမြန်မာလုံခြုံရေးတပ်တွေအင်အားအလွန်အကျွံအသုံးပြုမှုကိုတော့ဥရောပသမ္မဂဘက်ကအလွန်ပဲစိုးရိမ်နေလို့ဥရောပသမ္မဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ရီကာမော့ခီရီနီကအခုလိုပြောပါတယ
် That we are very much aware and concerned.About the excesses during the security operations.
မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လုံခြုံရေးစစ်ဆင်ရေးတွေမှာအင်အားအလွန်အကျွံအသုံးပြုမှုတွေကိုသိရှိထားပြီးအလွန်ပဲစိုးရိမ်တဲ့အကြောင်းရှင်းရှင်းလင်းလင်းပြောကြားလိုပါတယ်။ဒါကြောင့်လည်းဘင်္ဂလားဒေ့ရှ်ဘက်ကလူပေါင်းများစွာရောက်ရှိလာပြီးဒီဘက်ခေတ်ကာလရဲ့အဆိုးအဝါဆုံးဒုက္ခသည်ပြည်ပခါကြီးတစ်ခုဖြစ်လာရပါတယ်။ဒီအချိန်လေးကဘယ်လိုမှလက်ခံနိုင်စရာမရှိသလိုတခြားဒေသတွေကိုပါမတိမငြိမ်ဖြစ်လာစေမယ့်အနေရလည်းရှိပါတယ်။
ရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူက၄သိန်းလောက်ရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းပြောဆိုပါတယ်မြန်မာအစိုးရဘက်ကတော့ဒေသတွင်းကလူတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးအောင်အာရခန်ရိုဟင်ဂျာကဲတင်ရေးတပ်ဆိုတဲ့အဖွဲ့ကလုတာလို့ပြောပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးထင်လင်းရဲ့ပြောဆိုချက်ကတော့
The terrorist group so-called Arakan Rohingya Salvation Army is inciting the people to leave their home.
အကြမ်းဖက်ဝါဒီအဖွဲ့ Arakan Rohingya Salvation Army လို့ခေါ်တဲ့အဖွဲ့ကတတိယနိုင်ငံမှာအခြေချခွင့်ရမယ်လို့လူတွေကိုလှည့်ပြားပြောဆိုစီယုံပြီးအိမ်တွေကနေထွက်ခွာသွားဖို့လုပ်နေတာပါလို့သံမကြီးဦးထင်လင်းပြောဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကမွတ်စလင်တွေအများစုနေထိုင်ရာမောင်တော်ဘူဒီတောင်ရသေတောင်ဒေသတွင်းကမြန်မာဆိုရရဲ့လုံခြုံရေးကင်းစခန်း30လောက်ကိုတချိန်နဲ့တပြိုင်နက်အကြမ်းဖက်တိုက်ခိုက်ခံခဲ့ရတာကြောင့်မြန်မာအစိုးရဝန်ထမ်းတွေနဲ့အရက်သားတွေတည်ဆုံခဲ့ရပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အကြမ်းဖက်မှုတွေကြောင့်ပေါ်ပေါက်လာရတဲ့အခြေအနေကိုချက်ချင်းတုံ့ပြန်တဲ့အနေနဲ့ဥရောပသမ္မဂဘက်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်ထပ်ယူရို3သန်းထပ်တိုးထောက်ပံ့မှာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင် ERSA အုပ်စုရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကရှုတ်ချပြောဆိုကြပါတယ်။ဒါပေမဲ့မြန်မာလုံခြုံရေးတပ်ဖက်ကဒေသရင်းတရားဥပဒေစိုးမိုးရေးဆောင်ရွက်ချက်တွေမှာအင်အားအလွန်အကျွံမသုံးဖို့ကိုတောင်းဆိုနေကြတာဖြစ်ပါတယ်ရှင်။